တရုတ်နဲ့အရှေ့တောင်အာရှဆက်ဆံရေးပေါ်အမေရိကန်ပညာရှင်တွေရဲ့ရှုထောင့်ကြားနာပွဲကိုအမေရိကန်အထက်လွှတ်တော်မှမနေ့ဇွန်လ10ရက်နေ့ကပြုလုပ်ခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံဟာတရုတ်ဘက်ကိုပို့ပြီးပါမတော်ရအောင်အမေရိကန်ကဘယ်လိုဆက်ဆံတင်တယ်လဲဆိုတာတွေကိုဆွေးနွေးသွားကြတာပါဒီအကြောင်းကိုမန်ရင်ညနေကအပြည့်စုံပြောပြမှာပါ
အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြည်လဲသုံးသက်ရေးကော်မရှင်ကဦးစီးကျင်းပတဲ့ဒီကြားနာပွဲမှာအဓိကကတော့အရှိတောင်အာရှဒေသတွင်တရုတ်ရဲ့ဩဘာစကင်းကြားရောက်နေအန်ဒီရဲ့အလားအလာရှိတဲ့အခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုဆက်ဆံတင်တယ်လဲဆိုတာကိုအမေရိကန်ပညာရှင်တွေရဲ့သုံးသက်ချက်အမြင်တွေထပ်ဆိုခဲ့တာဖြစ်ပါတယ်။အထူးသဖြင့်တရုတ်အင်ဂျီချင်းမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအဓိကထားဆွေးနွေးသွားတာတွေ့ရပါတယ်။ကျောင်းတော်ပွဲမှာကိုရိုင်းထွက်ဆိုခဲ့တဲ့ Johns Hopkins တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာကျွမ်းကျင်သူပါမခဒေါက်တာကောင်းဂျက်ဆင်ကတော့အရှိတောင်အာရှမှာအမေရိကန်အနေနဲ့ရင်းနှီးမြှုပ်နှံမှုထက်လူထုနဲ့ထိတွေ့ဆက်ဆံပြီးလေ့ကျင့်ပညာပေးအပိုင်းကိုဦးစားပေးတင်ကြောင်းအခုလိုတင်ပြသွားပါတယ
်။ Moving beyond infrastructure, I think we're not really
ဒီကအဆောင်တွေတည်ဆောက်ရေးအပိုင်းမှာကျွန်တော်တို့ကတကယ်ရှင်ပြိုင်လို့မရနိုင်ပေမဲ့လူတွေရဲ့စွမ်းရည်ညှိနှိုင်းမှုအပိုင်းကိုအမေရိကန်ကလုံနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ဂျပန်နေမှာပတ်စံရှိတဲ့စောက်လို့ရေးကုမ္ပဏီတွေရှိမယ်ဆိုရင်သူတို့လုံနိုင်မှာပါ။တကယ်လို့ကျွန်တော်မှာအမေရိကန်ဒေါ်လာ100ဘတ်ဂျက်အဖြစ်ရှိမယ်ဆိုရင်ဒေါ်လာ80ကိုအခြေခံအဆောက်အုံတည်ဆောက်ဖို့သုံးမှာမဟုတ်ပါဘူး။အဲ့ဒီအစားဖွံ့ဖြိုးတဲ့နိုင်ငံတွေကလူတွေကိုအမေရိကန်ကိုခေါ်ပြီးပညာသင်ကြားပေးဖို့အသုံးပြုမှာပါ
။ဒီနေရာမှာကျောင်းတော်ပွဲကိုကျင်းပတဲ့အထက်လွှတ်တော်ရဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးပြည်လဲသုံးတန်ရေးကော်မရှင်အဖွဲ့ဝင် Robin Cleveland ကတော့မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာဟာလူခွင့်ရေးကိုသဘောမပေါက်လို့မဟုတ်ဘဲသူတို့အကျိုးစီးပွားအတွက်လှုပ်ဆောင်နေခြင်းသာဖြစ်တယ်လို့အခုလိုပြောပါတယ
် we met with the commander in chief and I left that meeting somewhat disturbed by us in terms of how we were used
ကဝေးဦးစည်းချုပ်ဘူဇုံမှုကြီးမြန်မာနဲ့ကျမတို့တွေ့ဆုံဆွေးနွေးခဲ့ဘူးပါလေ။ကျမထင်တာကကဝေးဦးစည်းချုပ်အနေနဲ့သူ့ကိုသင်တန်းပေးတာမရှိလို့ဒါမှမဟုတ်သူ့အနေနဲ့လူခွင့်ရေးကိုနားမယ်လို့ဆိုတာမျိုးဟုတ်မှမဖြစ်ပါဘူး။အဲ့တော့ကုသိုလ်စည်းပွားနဲ့နိုင်ငံရေးရာဆီဆော်မှုတွေကိုသူ့ရဲ့မူတွေအဖြစ်နဲ့အခြေခံထားပြီးစဉ်းစားတယ်လို့ကျမမြင်ပါလေ။ဒါကြောင့်ဒီလိုပုံကူမျိုးကိုတဦးချင်းစီအမေရိကန်ကိုခေါ်ပြီးကျောင်းလေးလာအောင်ဥပမာပြန်နိုင်လိမ့်မယ်လို့ကျမမမြင်မိပါဘူး
။ဒါပြင်ဒေါ်ဆန်းစုကြည်ဥဆောင်မှုအခမ်းအနားနဲ့ပတ်သက်လို့အာနာရှင်စနေတစ်ဖက်မှာလည်းသူဟာဆေးဆက်ဆောင်ရွက်နိုင်သူအနာဂတ်ကိုကြိုးပြီးမြင်နိုင်သူလို့အမျိုးမျိုးသုံးသပ်နေကြတယ်လို့ Robin Cleveland ကဆိုပါတယ်။အထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်လို့အမေရိကန်ရဲ့ဝေဖန်မှုကြောင့်ဒေါ်ဆန်းစုကြည်ဟာတရုတ်နဲ့ပိုးပြီးနှိမ့်ဆက်လာရဲဆိုတဲ့သုံးသပ်ချက်နဲ့ပတ်သက်ပြီးပညာရှင်တွေကိုနေကွန်းထုတ်ခဲ့ပါတယ်။ American Chief Site Simpson Center သူတေသနာဌာနကတရုတ်သူတေတီရွန်းဆန်ကတော့အခုလိုတုံ့ပြန်ခဲ့ပါတယ်
။ her capacity in terms of real governance experience has been limited.
လက်တွေ့အုပ်ချုပ်ရေးပိုင်းအတွေ့အကြုံရဆိုရင်ဒေါ်ဆန်းစုကြည်မှာအဆက်သက်တွေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းသူ့ကိုအပြစ်တင်လို့မရပါဘူး။အတိုက်ခံဖြစ်နေနှစ်ပေါင်းများစွာနေရင်ကျေကျုပ်ချခံခဲ့ရတာပါ။ဒါကြောင့်သူ့အတွက်ဒါတွေကိုလေ့လာဖို့နဲ့အသုံးပြုဖို့အတွက်အခွင့်အလမ်းမရရပါဘူး။ဒါပေမဲ့သူဟာနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေပါပြီ။သူနဲ့ဘယ်လိုဆက်ဆံရေးလုပ်မလဲ။သူ့ရဲ့ဥဆောင်မှုတွေအောင်မြင်မှုမရှိဘူးလို့ဝေဖန်ပြီးအထူးကြံအောင်လုပ်မှလား။ဒါမှမဟုတ်သူလိုအပ်တဲ့အချိန်မှာဝိုင်းပြီးကူညီပံ့ပိုးပေးမလား။ဒီနေရာမှာအမေရိကန်နိုင်ငံခြားရေးဌာနနဲ့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံတို့ကဒေါ်ဆန်းစုကြည်ကိုနေရာပေးပြီးသူလိုအပ်တဲ့အကြံဉာဏ်တွေကိုလည်းပေးပြီးပူးပေါင်းဆောင်ရွက်မှုကအလွန်ကိုကောင်းမှန်ပါတယ်။တကယ်လို့သူ့ကိုအလွန်ကြောင့်ဝေဖန်နေဆိုရင်တော့တရုတ်လက်ထက်ကိုရောက်သွားဖို့အတွက်တွန်းအားပေးတယ်လို့ဖြစ်မှာပါ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ကိုပဲဦးစားပေးရေးမူဝါဒကြောင့်အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့ပိုးပြီးနှိမ့်ဆက်လာနေကြောင်းဝေဖန်သုံးသပ်မှုတွေရှိနေချိန်မှာအခုလိုအမေရိကန်အထက်လွှတ်တော်မှတရုတ်နဲ့ဆက်ဆံရေးကြားနာပွဲကိုပြုလုပ်ခဲ့တာဖြစ်ပါရဲ့ရှင်။